စဉ်းစားထားတာတွေကတော့အများကြီးပဲဒါပေမဲ့ဘယ်ဟာကိုစပြီးလုပ်ရမယ်ဆိုတော့ဦးစားပေးရွေးချယ်နေပါတယ်တကယ်တမ်းကြတဲ့အခါကျတော့နိုင်ငံစနစ်ပြောင်းလဲမှုဆိုတာကအရင်ခေါ်ဆိုလို့ရှိရင်တော့အပေါ်ယံအဆောက်အအုံဖြစ်ပါတယ်နိုင်ငံစနစ်နဲ့အတူအဓိကပြောင်းလဲရမှာတော့စီးပွားရေးပါပဲအခြေခံအဆောက်အအုံဖြစ်တဲ့စီးပွားရေးပါပဲဒါကြောင့်မလို့အခြေခံကြတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုလုပ်ဖို့အတွက်ဘယ်ကိစ္စအစပြီးလုပ်ရမယ့်ကိစ္စအတွက်မိမိတို့လွှတ်တော်မှာရှိကြတဲ့စီးပွားရေးနဲ့ပတ်သက်လို့ကြွန့်ကျင်တဲ့လူတွေစိတ်ဝင်စားတဲ့လူတွေနဲ့တိုင်ပင်လျှက်ရှိပါတယ်
ကျွန်တော်တို့လုပ်နေတဲ့အပိုင်းလုပ်နေတဲ့ပြုပြင်ပြောင်းလဲရေးမှာလူကြီးပိုင်းပေါ့ဗျာကျွန်တော်တို့ဒီထိပ်ပိုင်းဘဝရဆက်တဲ့လူကတော့ဉာဏ်သာဉာဏ်ရှိတဲ့ပြုပြင်ပြောင်းလဲမှုကိုကျွန်တော်တို့ပြညာနဲ့ပြရပါမယ်ဒါပေမဲ့ကျွန်တော်တို့အလဲတက်အလဲပိုင်းဟိုကံတော်အလဲပိုင်းကလူတွေပေါ့အလဲပိုင်းလူတွေအဲ့ဒါအဆက်ကြောင့်လူတွေတော့မှကျတော့ဒီဘဝရအကောင့်ထဲပေါ်မဲ့လူတွေမှကျတော့အနည်းလေးကိုချင်းဒီပြောင်းလဲမှုတွေသိချင်တာများလားရှိတဲ့ကြောင့်လည်းပြရတယ်ပေါ့။အဲဒီလိုအထာရုတ်ပြပါလား။ဒီလိုရှိဘလိုမျိုးတိုင်းပဲဘလိုမျိုးတိုင်းတွေကိုဆက်ဆံထားပါမယ်ခင်ဗျာ
။အပေါ်ပိုင်းပုံကူများကစီဝါရေးပြုပြင်ပြောင်းလဲဖို့စိတ်ပါဝင်စားစွာဆောင်ရွက်နေတော့လေ။အလယ်လက်ပုံကူများအနေနဲ့ခင်ဗျာမြင်သာရှိတဲ့အနေထားဒီမပြောင်းလဲသေးဘူးဆိုတာကိုသိပါသလားဆိုတဲ့နေရာမှာအဲသိပါတယ်။ဒါမဲ့လို့အလုံးစုံသိသလားဆိုတဲ့အခါတော့အလုံးစုံမသိပါဘူးရေပုံရတော့ခொဏကမေးတဲ့အမေတိုင်းပဲသိပါတယ်အဲသူတို့တွေလိုက်ပါပြောင်းလဲဖို့ကတော့အချိန်တစ်ခုယူရပါမယ်ဒီချိန်တစ်ခုအတွင်းမှာပဲဖြစ်မြောက်စီဖို့အတွက်ကြတော့မိမိတို့ဘက်ကလွှတ်တော်တွေဘက်ကအဲတကယ်တမ်းလက်တွေ့လိုက်နာနိုင်တဲ့ဥပဒေတွေကိုအလင်းမြန်ပြတ်ထားဖို့ပါ။ຫນောင်သွားမဲ့ပုံစံကအမိန်ပေးပုံစံမဟုတ်ဖင်းနဲ့ဥပရိယပြတ်ထန်းလိုက်တဲ့ဥပရိယလိုက်နာရမယ်လူတွေအလုံးလိုက်နာဖို့ပဲဖြစ်ပါတယ်အဲ့ဒီအတွက်မိမိတို့အဓိကထားပြီးတော့စဉ်းစားဆောင်ရွက်နေပါတယ်ကျေးဇူးပါဆရာကြီးအဲ့ဒါက
ဘယ်ချိန်တိုင်းတော့ဘယ်မှာဘယ်လောက်ဒီလေးပေါင်းမှာဆိုတော့တည်တည်ပြောင်းသွားမှာ
အဲ့တော့ပညာရေးနဲ့ကျန်းမာရေးနဲ့ပတ်သက်လို့တပင်းကိစ္စတွေနဲ့ဆက်လို့ဆိုရင်ပုံပြီးလျင်မြန်စွာဆောင်ရွက်နိုင်ပါတယ်။ပညာရေးဆိုတဲ့နေရာမှာသူတို့နိုင်ငံမှာရှိတဲ့ပညာတွေသင်ကြားနိုင်ဖို့အတွက်အခွင့်အလမ်းတွေပေးမယ်လို့ဒီလိုပဲသဘောပေါက်ပါတယ်သူက။ဂျမ်းမာကြီးလည်းဒီတိုင်းပါပဲ။အဲပညာရေးနဲ့ဂျမ်းမာကြီးကသူတို့နိုင်ငံကမိမိတို့နိုင်ငံကိုအကူအညီမယ်ဆိုလို့ရှိရင်အဲသူတို့နိုင်ငံမှာရှိကြတဲ့ပြည်သူများပြောမယ်ဆိုရင်ကွန်ဂရက်စ်လို့ညာကွန်ဂရက်စ်လို့အဖွဲ့အစည်းမျိုးနဲ့ကြေအတွက်တိတ်ပြီးတော့တားမြစ်ပိတ်ပင်မယ်လို့မိမိအနေနဲ့မယူဆတဲ့အတွက်ပညာရေးနဲ့ကျန်းမာရေးအကူအညီမှုတွေကဂျန်နဲ့ကိစ္စများနဲ့ဆက်လို့ရှိရင်အလင်းများရောက်ရှိလာနိုင်ပါတယ်။ဒီကညီမညီမတွေကဒီလိုပါ။ဒါဒ
ီမှာအမေရိကန်နိုင်ငံကတော့ဘာအားအားကြီးနိုင်ငံတွေကဘာညီညာရေးနဲ့မျိုးတွေပဲဆောင်ရွက်နေတယ်မာဒီကူရိုဇနာအချင်းမျိုးရောက်ရှိစေရေးဆိုတာပါပါတယ်။အဲအမစိတ်ထဲမှာဟိုစိုးရင်စိတ်လေးမျိုးဝင်နေလား။ဘယ်ပိုင်းကိုပြောချင်တာလဲဆိုတာသိကြတယ်ပ
ါ။စိုးရင်စိတ်ဝင်နေတာဆိုတာတဲ့အရင်ကဖြစ်ပျက်ခဲ့တဲ့အခြေအနေပေါ်မူတည်ပြီးတော့စိတ်မကောင်းခဲ့တဲ့ဟာကိုဒီမှာဖော်ပြထားခြင်းပဲဖြစ်ပါတယ်။ဒါမှမဟုတ်ဒါဒီပြန်လဲသုံးသပ်ပြီးတဲ့အခါမှာကျုပ်တို့မြန်မာနိုင်ငံတို့ချမ်းမထမ်းနဲ့နော်ချမ်းသာရင်မကောင်းဘူး။မြန်မာနိုင်ငံပါဝင်မှခொနကပြောသလိုအိန္ဒိယချင်းနိုင်ငံပါဝင်ဒေတာတွင်းနိုင်ငံများကမ္ဘာနိုင်ငံများတည်ငြိမ်အခြံကြီးနဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်နိုင်မယ်ဆိုတဲ့ဟာကိုရှေ့မှာသတိပြုမိတာဖော်ပြထားခြင်းဖြစ်ပါတယ
်
ဆွေးနွေးကြတာရှိပါတယ် เอซุนุจิตเนี่ยมาเลยอไทเลาะพอปะทาบาเลยดันเนี่ยปัดเตลุมิมิกูไรเลยกรีไปไล่บาเลยเอနိုင်ငံတော်တိဆောက်ရေးမှာเอနောက်တစ်ခုအနေနဲ့เอသူတို့ပြောပြောနေတဲ့ all inclusive inclusive နိုင်ငံကြီးနယ်ပယ်မှာပါဝင်နိုင်ဖို့အတွက်ဒီကိစ္စကိုအလေးနဲ့ထားဆောင်ရွက်မယ်ဆောင်ရွက်ဖြစ်ကြောင်းလည်းကြီးပေးတယ်လို့အထင်ပြောလိုက်ပါတယ်
မနက်ကမောဖေဆာကအသိဉာဏ်ရှိပြီးတော့စက်မပြတ်ဘာရောက်တဲ့ပုံမှာဒီမနက်ကအတွက်စစ်တပ်ပြီးတော့ဘယ်လိုကောင်းလို့ရအောင်ကျိုးတက်အောင်ပြင်လာမယ
်အတော့အပြန်ညာပြတ်လာနေမြန်ရင်းနှီးမှုတွေပိုညာလာမှာဖြစ်ပါတယ်တစ်ဖက်နဲ့တစ်ဖက်လဲနားလည်မှုတွေပေါ်လာမှာဖြစ်ပါတယ်အရင်းနှီးမှုနားလည်မှုများတဲ့ဆင်သူကြိုးစီပါကိုကြိုးစီပါအတွက်ဆောင်ရွက်နိုင်မဲ့ကိစ္စတွေပုံပြီးပေါ်ပေါက်လာမှာပါ။တဲ့ဒီလောက်ဆိုရင်တော့ဟောကြရတယ်ပြော
။ဟာပြီးခဲ့တဲ့ဆင်းဟာရှင်တို့ဝင်မှာကြောင်းလာတာလေ။ဘယ်လိုမူကြီးတန်းရှင်ဉာဏ်တရားတကယ်ပါပါလို့ပြောကြပါရဲ့ရှင်။ဟိုသမီးတို့မြန်မာနိုင်ငံမှာစပါရသူသိစိတ်ထက်လာနေတာလည်းမင်းတို့ကစပါရရဲ့ဓာတ်ပုံတွေကျုံငယ်နေအခြားအင်းစင်မှာဘယ်လိုများဆက်ပြရအောင်လဲဆိုတာပြရလိမ့်မယ်။အ
ဲဒီကိစ္စကတော့အစိုးရ executive ဘက်ကဆောင်ရွက်မဲ့ကိစ္စဖြစ်ပါတယ်။အဲတော့မိမိတို့ကတော့ဥပဒေပြုကိစ္စများဆောင်ရွက်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့လောလောဆယ်မိမိတို့စီမှာတော့တိကျအစီအစဉ်မရှိပါဘူး။ကျွန်တ
ော်သို့တော့ကျွန်တော်တို့ဒီကဒီသားရဲ့အားလုံးဒီက
နေ
ပါဘာဝတ်မဒီရှင်းနဲ့စပရိစာဘာဝတ်ရေဒီတာဒီပရက်အနာပညာတမရေဒီစာနဲ့ဘာတော့တော့ရေဒီစာမှာဒါစေမပြေသေးတဲ့အပိုင်းလေးရှိတယ်ဟုတ်တယ်အဲ့တော့မန္တန်မန္တန်ဆုံးရအနာခိုးတဲ့နေရာမှာစေမပြေတာအပြင်ကိုဒီပြည်သူ့နိုင်ငံမှာနေပဲတတော်နေရကြားမှာအနာပေါ့ကုန်သူတို့မဟုတ်ဆက်ဆက်လုပ်ဆောင်မှုကြားမှာလည်းနည်းနည်းဟိုဟောလေးဒီသဒ္ဒနာဝင်မျိုးလေးရှိရလို့မြင်ပါတယ်အဲ့တော့ဒီပိုင်းလေးနည်းနည်းရှိရပါအ
ဲဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံနိုင်ငံရေးဝန်ကြီးလည်းအဓိကထားပြီးတော့ဆွေးနွေးပါတယ်တော်လဲစိတ်ဝင်စားပါတယ်ဒီအနာ300အပိုင်းခြားအောက်ချုပ်ဖို့ဆိုတာနဲ့ပတ်လို့မရှိမဖြစ်လို့ရတယ်။အဒီဟာဒီသူကပြောမယ်ဆိုရင်တော့ဒီမိုကရေစီရဲ့အနှစ်သာရပဲ။နိုင်ငံနဲ့နိုင်ငံနေရာတစ်နေရာထဲမှာနှစ်ပိုင်းကွဲနေနိုင်ငံပေါ်မူတည်ပြီးတော့ဥပမာပေးသွားပါတယ်။တနိုင်ငံကဒီမိုကရေစီစနစ်ကိုခုနကပြောတဲ့အာဏာ၃ရောက်ခွဲခြားပြီးကျင့်သုံးတယ်။အဲ့ဒီနိုင်ငံကပညာတတ်တွေများတယ်စီပွားရေးဖွံ့ဖြိုးတိုးတက်မှုတွေများတယ်အဲဟိုဘက်နဲ့ဆက်လို့ရှိရင်တည်ငြိမ်ရမ်းမှုတွေရှိတယ်ဆိုတော့သူဒီလိုပဲဖြည့်သွားပါတယ်အဲဒါရောမလို့အာဏာ၃ရပ်ကိုပိုင်းခြားခွဲခြားဆောင်ရွက်မှုဟာအင်တာမတ်အရေးကြီးပါတယ်အပြီးခဲ့တဲ့လွှတ်တော်အစည်းအဝေးနောက်ဆုံးနေ့မှာပဲမိမိလွှတ်တော်ဥက္ကဋ္ဌအနေနဲ့ဒီလွှတ်တော်ကိုလည်းများကိုပြောတဲ့နေရာမှာဒီလိုအာဏာသုံးရကိုပိုင်းခြားထားခြင်းသည်ဒီနေ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိကအနှစ်သာရဖြစ်တယ်အကယ်လို့သာအာဏာသုံးရကိုပိုင်းခြားခွဲခြားပဲနဲ့မကျင့်သုံးမှုဆိုရင်တစ်ချိန်ချင်းမှာအာဏာရှင်စနစ်ကိုပြန်လည်ရောက်အဲ့ဒီခါမှာဘာတွေဖြစ်နိုင်လဲအခုအာဖရိကမှာဖြစ်တဲ့အရှိအလယ်ပိုင်းမှာဖြစ်တဲ့ကိစ္စမျိုးတွေလို့တချင်ကတော့နိုင်ငံကောင်းဆောင်နောက်ပိုင်းကျတော့အာဏာရှင်ဖြစ်ပြီးတဲ့အခါမှာသူတို့ဘဝဒီမကောက်သူတို့နိုင်ငံမှာဆုံးရှုံးမှုတွေရှိတယ်ဒါကြောင့်မလို့အာဏာသုံးရကိုခွဲခြားအုပ်ချုပ်တာကောင်းပါတယ်အဲ့ဒီကောင်းတာကိုဘယ်ကဖော်ညွှန်းထားလဲဖွဲ့စည်းပုံအခြေခံဥပဒေကဖော်ညွှန်းထားတယ်ဒါမှမဟုတ်ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားဖို့လိုပါတယ်လိုက်နာဖို့လိုပါတယ်ဒီနေ့ကဘာမှပြန်ကြည့်မယ်ဆိုလို့ရှိရင်လေတိုးတက်နေတဲ့ဖွံ့ဖြိုးနေတဲ့တည်ငြိမ်နေတဲ့အေးချမ်းနေတဲ့နိုင်ငံတရားအဲ့ဒီအာဏာ၃ရပ်ကိုသူနီးသူဟန်နဲ့နောက်ပိုင်းခြားပြီးတော့ ဆောင်းနေတာဖြစ်ပါတယ်ဆိုပြီးတော့အဲ့ဒီနောက်ဆုံးရက်24ရက်နေလို့ယူဆပါတယ်အဲ့ဒီနေ့မှာကျွန်တော်ဒီလိုပဲပြောခဲ့ပါတယ်အရင်ကမလို့အဲ့လိုလုပ်တဲ့နေရာမှာမိမိတို့မြန်မာနိုင်ငံမှာလှုပ်တော်ဆိုတဲ့တွေ့ကြုံနေပါတယ်နေတဲ့အတွက်လှုပ်တော်တွေကပြုတ်လိုက်တဲ့ဥပဒေတွေကိုလိုက်နာမှာကခေါင်းကပြည်သူတွေရောပြည်တဲ့ခါကြလို့ရှိရင်ပြည်တော်စုအစဉ်အဖွဲ့အစည်းတွေရောပြည်သူတွေရောပြည်သူလွတ်တော်ရောမြို့သားလွတ်တော်အသီးသီးအကူလည်းရောသက်ဆိုင်ရာပြည်တော်စုအစဉ်တွေရောအားလုံးလိုက်နာမှာကိုကဥပဒေပြုလိုက်လို့ကိုလိုက်နာစရာမလိုကြံတဲ့လူတွေလိုက်နာမယ်ဆိုတာမဟုတ်ပါဘူးအားလုံးလိုက်နာအဲ့လိုလိုက်နာတဲ့အခါမှာဟလာလိုက်နာမှုရှိမရှိဆိုတာကိုခေါင်းကမစ်ဟလာဟယ်လီကလင်ဒါဘာပဲဆိုတော့ workshop ဒီလွတ်တော်တွေဆိုတာ workshop စောင့်ကြည့်နေတာဘယ်သူမလိုက်နာဘူးလဲတွေ့တယ်ဆိုရင်လိုက်နာအောင် तू ကလုပ်ဖို့အဲ့ဒါကိုတခြားနည်းနဲ့ပြောမယ်ဆိုရင် reciprocal control check and balance အဲ့ဒီဟာဖြစ်ဖို့အရေးကြီးတယ်ဥပဒေတွေထုတ်ပြီးတဲ့အခါမှာမလိုက်နာဘူးဆိုရင်အလကားပဲဆိုတော့ခေါင်းကဒီလိုပဲမှဆွေးနွေးပဲပြောပါတယ်ဒါမှမဟုတ်လွတ်တော်တွေကထုတ်ပြန်လိုက်တဲ့ဥပဒေအဲ့ဒီမှာလည်းသူပြောတာဥပဒေတရားဖြစ်ဖို့ဆိုလို့ရှိရင်သူ့အမြင်ကိုမြင်ဆွေးနွေးပါအမြင်တူတယ်လည်းရှိမယ်မတူတယ်လည်းရှိမယ်နောက်ဆုံးကြတဲ့အခါကျတော့နိုင်ငံအတွက်အကျိုးရှိတဲ့ဥပဒေတွေထုတ်ပြန်ပါအဲသူကဒီလိုအကြံပြုတယ်အဲ့လိုပြီးတဲ့အခါမှာဥပဒေတွေထုတ်ပြန်ပြီလို့ရှိရင်ဒီဥပဒေတိုင်းအားလုံးလိုက်နာဖို့ပဲမလိုက်နာဘူးဆိုရင်ဘယ်လိုမှမကောင်းဘူးအဲဒါကြောင့်မလို့ဒီနေ့မြန်မာနိုင်ငံမှာဖြစ်နေတာကအကျင့်မရှိကြသေးဘူးနော်အရင်အစိုးရလက်ထက်ကဥပဒေကိုယ့်အကူပြုတယ်ကိုယ့်အကူဆောင်ရွက်တယ်အဲဆောင်ရွက်တာကိုဘယ်လိုချက်ဘယ်လို balance ဆိုတဲ့အခါကိုယ့်အကူပဲ check balance ဆိုတဲ့အခါဟုတ်လားတာတာထူးထူးနဲ့ check balance လုပ်တဲ့အခါမှာမထီအောင်ဒီနေ့ကြတဲ့အခါကျတော့ဒီစနစ်ကိုပြောင်းလိုက်ပြောင်းလိုက်တဲ့အခါမှာစိတ်ထဲမှာ check and balance ပမာလို့ပြန်တတ်တာအချင်းချင်းအပြန်လန်ထိန်းချောင်းချင်းဆူတာကိုစနေဟောင်းကိုတွေ့တာတဲ့လူတွေကလက်မခံလို့လက်မခံလို့အဲ့ဒီအားကလည်းတော်တော်ကြီးတယ်အဲ့ဒီဟာအတွက်ဒီနေ့မိမိတို့လွှတ်တော်နဲ့အဲ့ဒီအဖွဲ့အစည်းတွေမှာအလုံးတွေအခက်အခဲရှိတယ်ဆိုတာသိစေခြင်းတဲ့အတွက်နိုင်ငံရေးဝန်ကြီးကိုပြောတဲ့အခါမှာသူကဒါကိုအလေးနဲ့ထားပြီးတော့ဆွေးနွေးသွားပါဒါဥပ္ပေမီအခက်အခဲကအဲ့ဒါပါပဲနော်ကိုယ့်ကို checkand balance ဆိုရဟောမခံကြရဘူးမခံလို့ရဘူးကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်တာမင်းကို check လုပ်နေတယ်လို့ပြောလို့ရှင်မခံကြရဘူးအဲ့ဒီသဘောမျိုးအခုဖြစ်နေတယ်အဲ့ဒီအတွက်အခက်ခဲပဲနော်အဲ့ဒီအတွက်အခက်ခဲဘယ်သူအတွက်အခက်ခဲလို့လှုပ်တော်အတွက်အခက်ခဲမဟုတ်ဘူးနိုင်ငံအတွက်အခက်ခဲအဲ့ဒီအခက်ခဲတွေကိုဖြေရှင်းရအဲ့ဒီဖြေရှင်းမှုအတွက်ဘယ်သူအားပါရမလဲအစိုးရအဖွဲ့ပါရမလဲပြည်တဲ့ခါမှာပြည်တော်စုအဆင့်တွေပါမယ်ပြည်တဲ့ခါမှာပြည်သူတွေပါအဲ့ဒါအောင်မြင်သွားပြီဆိုလို့ရှိရင် legacy ဖြစ်မယ်ပြည်တဲ့ခါမှာအခုကျွန်တော်တို့ပြောနေတယ်အကျွန်တော်တို့ပြောနေတယ်ပါလေအဲဒီမိုကရေစီအဲ့ဒီကမှဖြစ်မယ်ဒီမိုကရေစီရဲ့အနှစ်သာရမှာ check and balance ဆိုတာပါပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ဒီဟာပဲမီဒီယာတွေကိုပြန်ပြီးတော့တိုက်တွန်းကြင်တာကမိမိတို့ဖွဲ့စည်းပုံအခြေခံဥပဒေကအကာအကွယ်ပေးဆောင်ရထားသောအာဏာ၃ရပ်ကိုခွဲရကျင့်သုံးရေးနဲ့အချင်းချင်းအပြန်အလှန်ထိန်းချုပ်ရေးဆိုတာကိုတကယ်ဆောင်ရွက်တင်တယ်ဆောင်ရွက်ရမယ်ဆိုတာကိုမီဒီယာဘိုင်းကပါပြည်သူများနဲ့အခြားများကိုလိုအပ်တယ်လို့ပညာပေးခြင်းသို့မဟုတ်လို့ရှင်အတိပေးဆောင်ရခြင်းဖြင့်မိမိနိုင်ငံတိုးတက်ရေးအတွက်အကူအညီပေးပါလို့အကူအညီပေးကြပါလို့အဲကျွန်တော်တို့ဒီနေ့တက်ရောက်လာတဲ့ဒီမီဒီယာများကိုကျွန်တော်တရားနေအဲပန်ကြားလိုပါတယ်တိုက်တွန်းလိုပါတယ်
ဒီရက်ကမီဒီယာဥပဒေဖြစ်ပေါ်လာလို့ရှိအဲ့ဒီမီဒီယာဥပဒေဒီစာနယ်ဇင်းမှများကိုတန့်တက်တဲ့မီဒီယာဥပဒေမဖြစ်ဘဲနဲ့စာနယ်ဇင်းလွတ်လပ်မှုကိုကာကွယ်ဆောင်ရွက်တဲ့ဥပဒေဖြစ်အောင်
ုဂရာကြီးနေနေဦးကြီးဆောင်ရွက်ပေးပါလို့ဆိုတာ
ကျွန်တော်နဲ့တကွလှုပ်တော်ကိုလည်းအားလုံးဝိုင်းဝန်းပြီးတော့နော်အခုတင်ပြချက်အခုဆွေးနွေးချက်ကိုအလေးထားဆောင်ပေးပါ